မတ်လ26ရက်နေ့29ရက်တွေတုန်းကစစ်တွေမြို့မှာရှိတဲ့ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းရုံးခန်းတွေနေအိမ်တွေအကြမ်းဖက်တိုက်ခိုက်ခံရမှုကိစ္စမှာအဖွဲ့တစ်ဖွဲ့ကနေမမှန်သတင်းဖြန့်ပြီးလှုံ့ဆော်ဆောင်ရွက်မှုတွေရှိခဲ့တယ်လို့စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေဟာသူတို့တွေ့ရှိချက်အစဉ်ခံစားနဲ့ပတ်သက်လို့ရန်ကုန်ခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခေါ်ယူရှင်းလင်းမှုလုပ်ခဲ့ပါတယ်။တွားရောက်သတင်းယူခဲ့တဲ့ရန်ကုန်ရုံးခွဲကကိုသားညွန်ကသတင်းပေးပို့ထားပါတယ်ရှင်
။နေဆက်ရေးရာဒုတိယဝန်ကြီးဗိုလ်ချုပ်မမောင်အောင်ဥက္ကဋ္ဌဖြစ်တဲ့ဆောင်းအထက်ဒီ၅ဦးပါစုံစမ်းရေးကော်မရှင်ရဲ့အစီအကံစာနဲ့ပတ်သက်ပြီးတော့သူတို့သမရဦးသိန်းစင်ကိုတင်ပြခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ရန်ကုန်ခြေစိုက်တန်တမန်တွေနဲ့ဒီကုလသမဂ္ဂရုံးတာဝန်ရှိသူတွေကိုဒီအစီအကံစာနဲ့ပတ်သက်ပြီးတော့ရန်ကုန်ငင်းငယ်ရေးစင်တာမှာရှင်းလင်းပြောဆိုတာပါ။အခုဖြစ်ရမှာတော့ NGO ဝန်ထမ်းတဦးတာနာအလံကိုမဖွဲ့မရလုပ်တယ်ဆိုတဲ့အရင်သတင်းတွေအစားသဘောရိုးနဲ့အလံဖြုတ်ချခဲ့တာကိုခွင့်ကောင်းယူပြီးတော့စူပူအောင်လှုံ့ဆော်တဲ့အဖွဲ့တစ်ဖွဲ့ရှိတယ်ဆိုပြီးတော့ဗိုလ်ချုပ်မမောင်အောင်ကသတင်းတောက်တွေကိုပြောသွားပါတယ
်ကျွန်တော်ဒီအမေရိကန်နိုင်ငံသူပေါ့နော်သူကအလံကိုဖြုတ်တဲ့အခါမှာဒါသဘောရိုးနဲ့ထုတ်တယ်လို့ကျွန်တော်တို့စစ်ဆေးတဲ့အခါမှာတွေ့ရပါတယ်တို့တော့ညာလေဒီသဘောရိုးနဲ့ထုတ်တာကိုပဲဒါကျွန်တော်တို့ဒီအချိန်မှာတိုက်ဆိုင်မှုတွေကတော့ဒါတကောင်စင်းကိုကျွန်တော်ကန့်ကွက်တဲ့ဒါရခိုင်လူမျိုးတွေရဲ့ဒါသမချက်ဖြစ်တဲ့ဒီတာနာအလောင်ကိုထုတ်တဲ့အချိန်နဲ့တိုက်ဆိုင်မှုတွေရောပေါ့နော်အရင်တော့ကဒါကျွန်တော်တို့ဒီ UN ဖွဲ့စည်းပုံမှာကျွန်တော်တို့တိုင်းသားများရဲ့အမြင်မကြည်လင်မှုတွေရောနောက်ပြီးဒီတာနာအလောင်ကဒါကျွန်တော်တို့ရဲ့ထွန်းမြဆိုတော့မှဒီလိုမျိုးတွေခံစားမှုဒါအချိန်အမြင့်ဆုံးအချိန်မှာဒါအဖွဲ့တစ်ဖွဲ့ရနေပြီးတော့မှဒါကိုလှုံ့ဆော်ပြီးတော့မှဒါဒေသခံကျွန်တော်တို့ဒီရခိုင်တိုင်းသားများပါပါဝင်လာအောင်ဒါစီရင်ခဲ့တဲ့နေရာရှိပါတယ
်ရခိုင်တိုင်းသားတွေဘက်ကတော့ယူသားမှုရှိပြီးတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကိုထိခိုက်စော်ကားလိုတဲ့သဘောတော့မဟုတ်ပဲနဲ့ကုလသမဂ္ဂနဲ့ဒီ INGO အဖွဲ့အစည်းတွေရဲ့ဒေသခံဝန်ထမ်းတွေအပြုတ်မှုလုတ်ကင်ဖို့တွေကိုအရင်ကတည်းကမကြည်နှက်ချက်အခြေခံရှိတယ်လို့ဗိုလ်ချုပ်မမောင်အောင်ကရှင်းပြပါတယ်ဒါကြောင့်လည်းပဲအခုဒီကုလသမဂ္ဂနဲ့ INGO တာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံရှင်းလင်းရမှာတော့နောက်ပိုင်းမှာသူတို့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်တက်နေလဲဆိုတဲ့အခြေခံကိုညှိနှိုင်းဖို့လည်းဖြစ်တယ်လို့သတင်းတောက်တွေကိုပြောပါတယ်
။ဘုရားဒါ UN နဲ့ INGO ဖွဲ့စည်းတမတဲ့ဒါတချို့ဒီအာဏာချက်တွေရှိပါတယ်။ဒါ local state တွေအာဏာချက်တွေနောက်ကျွန်တော်ရခိုင်တိုင်းသားများရဲ့ခံစားမှုမှာလည်းထောက်ပံ့မှုတွေကမမျှတဘူးလို့နောက်ပြီးတော့မှတစ်ဖက်အဖွဲ့အစည်းကိုပဲဒါအလေးတာဆက်တည်ပြီးသူတို့တက်ထင်မြင်ပါတယ်။ပြီးတော့ဒီနေ့ဒါကျွန်တော်တို့လည်းဒါဒီနေ့ဒါကျွန်တော်ဒီအဖွဲ့အစည်းပြောတဲ့အခါမှာလည်းအနာဂတ်မှာကျွန်တော်ရခိုင်တိုင်းဒေသများရဲ့အရေးအယောက်ဆောင်တဲ့အခါမှာမျှတစွာဆောင်ရွက်ပေးဖို့ပြီးရင်ကျွန်တော်တို့ပွင့်လင်းမြင်သာသာရှိဖို့ဒါယနေ့ဒါကျွန်တော်ဒီ UN နဲ့ဒီ INGO အဖွဲ့အစည်းများကိုကျွန်တော်ဆွေးနွေးပြီးတော့မှအနာဂတ်မှာပူးပေါင်းဆောင်ရွက်မယ်ပလန်တွေကိုဒါကျွန်တော်တို့ဒါပေါင်းစပ်ညီလက်မှဖြစ်ပါတယ
်စုံစမ်းကော်မရှင်အနေနဲ့ကတော့ဒီဌာနဆိုင်ရာဝန်ထမ်းတွေလုံခြုံရေးတာဝန်ရှိသူတွေမြို့မီမြို့ဖတွေနောက် UN နဲ့ INGO ဝန်ထမ်းတွေစသဖြင့်အလှအဆုံလူစုံမင်းများစုံစမ်းမှုတွေသူတို့လုပ်ခဲ့တယ်လို့ပြောပါတယ်။ရခိုင်တိုင်းသားတွေဘက်ကလည်းမကြည်နှက်ချက်ခံစားမှုတွေရှိတယ်ဆိုတာနားလည်ပေမဲ့ဥပဒေတိုင်းလက်နာဆောင်ရွက်မှုတော့လိုအပ်တယ်ဆိုပြီးသူကထောက်ပြပြောဆိုပါတယ်။အခုဒီဖြစ်ရမျိုးတွေဟာရခိုင်တိုင်းသားတွေတည်းမဟုတ်ပဲနဲ့မြန်မာတိုင်းသားအလုံးအတွက်လည်းမျက်နှာပြက်စရာဖြစ်ရတယ်လို့ဗိုလ်ချုပ်မမောင်အောင်ကပြောပါတယ်။အဖြစ်ပြက်ဖြစ်သွားတဲ့ကိစ္စမှာဒေသအာဏာပိုင်တွေဘက်ကထိရောက်တဲ့ကာကွယ်ဆောင်ရွက်မှုတွေမရှိခဲ့ဘူးလို့ဝေဖန်တယ်လို့ပဲ။ဒါကြောင့်မလို့နောက်ပိုင်းမှာဒါမျိုးတွေမဖြစ်အောင်ကာကွယ်ဖို့အတွက်အရေးပေါ်အထောက်အကူအဖွဲ့ဖွဲ့ပြီးတော့ဒေသတည်ငြိမ်အောင်ဆောင်ရွက်သွားမယ်လို့ဆိုပါရစေ။
ကျွန်တော်တို့ပြည်နယ်အထွေရနဲ့အုပ်ချုပ်ရေးပိုင်းနဲ့လုံခြုံရေးပိုင်းရတဲ့အားနည်းတဲ့အတွက်အချိန်မီမတားသင့်တယ်လို့ဖြစ်တဲ့ဆိုတဲ့အတွက်အားနည်းချက်ရှိတယ်ဆိုတာလည်းပေါင်းဖြစ်ပါတယ်။ဒါလည်းဒါကျွန်တော်တို့ကဒီနေ့ထုတ်ပြန်ပါတဲ့အတိုင်းပဲအားနှိမ့်အောင်ကျွန်တော်ဆက်လက်ဆောင်ရွက်သွားမယ်။တော့ဒီအရေးပေါ်အထောက်အကူအဖွဲ့ပေါ့နော်ဒီအဖွဲ့ကိုလည်းဒါကိုကျွန်တော်တို့တွားရောက်ပြီးတော့မှနော်ဒေတာတည်ငြိမ်ပြီးတော့မှပုံမှန်အနေဒါပြင်အောင်ဒါကျွန်တော်တို့ဆက်တက်ဆောင်တော့မှာဖြစ
်မကြခင်မှာပဲဒီကုလသမဂ္ဂနဲ့ INGO အဖွဲ့တွေရခိုင်ပြည်နယ်အတွင်းကိုပုံမှန်ပြန်လဲအလုပ်လုပ်ကင်နိုင်အောင်လဲသူတို့စီစဉ်နေတယ်လို့ပြောပါတယ်ဒီအတွက်လဲဒီဖွဲ့စည်းတွေရဲ့လုံခြုံရေးကိုအပြည့်အဝအကာအကွယ်ပေးနိုင်အောင်ညှိနှိုင်းဆောင်ရွက်သွားမယ်လို့ဒီကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုဒီအကြမ်းဖက်ဖြစ်ရမှာပါဝင်ကျူးလွန်သူတွေနဲ့မမှန်မကန်သတင်းဖြန့်ချီလှုံ့ဆော်သူတွေကိုဖော်ထုတ်ပြီးတော့ဥပဒေနဲ့အညီအရေးယူသွားမယ်ဆိုပြီးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါပါမယ်လို့နောက်ွယ်မှာလှုပ်စော်ပါဝင်တယ်လို့ယူဆတဲ့အဖွဲ့ဘယ်အဖွဲ့လဲဆိုတာကိုတော့ဗိုလ်ချုပ်မမောင်အောင်ကအတိအကျပြောဆိုနိုင်ခြင်းမရှိပါဘူး။လက်ရှိအဖြစ်စုံစမ်းဖော်ထုတ်ပြီးတော့ဖမ်းဆီးထားသူကတော့12ဦးထက်မနည်းရှိပြီးတော့သူတို့ဟာအဲ့ဒီအဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာကိုလည်းမသိရပါဘူးခင်ဗျာ။